ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ဂမ်ဘီယားနိုင်ငံရဲ့ခေါင်းဆောင်ယာယာဂျမတ်စနေနေ့ညပိုင်းကနိုင်ငံကနေထွက်ခွာသွားတာကြောင့်22နှစ်ကြာလက်နက်ကန်အုပ်ချုပ်မှုအဆုံးသတ်သွားပြီဖြစ်တယ်လို့ဒေတာရင်းစစ်တပ်ကကြားဝင်ရလို့အခြေအနေရောက်နေတဲ့အနောက်အာဖရိကနိုင်ငံရဲ့နိုင်ငံရေးရှေ့မတိုးနောက်မဆုတ်တာအခြေအနေနဲ့အဆုံးသတ်သွားပြီဖြစ်ပါတယ်။မစ္စတာဂျမားကဘန်ဂျူးလေဆိပ်ကနေမိသားစုနဲ့အတူအမှတ်အသားမပါတဲ့လေယာဉ်နဲ့ထွက်ခွာသွားခဲ့ပြီးထွက်ခွာချိန်မှာတော့ဗာမှတ်ချက်မှမပေးခဲ့ပါဘူး။နောက်နိုင်ပိုင်းအချိန်မှာတော့အီကွေတိုရီယယ်ဂီနီကိုဆက်ရောက်သွားပါတယ်။ဂီနီသမ္မတအယ်ဖာကိုဒင်းကသူ့ကိုကြိုဆိုခဲ့တာပါ။1994ခုနှစ်ဆက်အနာသိမ့်ပြီးနိုင်ငံအနာကိုရယူခဲ့တဲ့ဂမ်ဘီယာခေါင်းဆောင်ဂျမားကဒီဇင်ဘာလတရနေ့မှာရွေးကောက်ပွဲရှုံးနိမ့်ခဲ့ပြီးတဲ့နောက်ယာရုကနေဖယ်ပေးဖို့ညှင်းဆန်ခဲ့တာကြောင့်သတင်းပတ်ပေါင်းများစွာတင်းမာမှုဖြစ်ခဲ့တာကလည်းအဆုံးသတ်သွားပြီဖြစ်ပါတယ်။သူ့ကိုတစ်ဆာခန့်နဲ့စစ်တပ်အမာခံတွေကိုရင်ဆိုင်ဖို့အတွက်ဆီနီဂေါနဲ့နိုင်ဂျီးရီးယားနိုင်ငံတို့ကတပ်ဖွဲ့ဝင်8000ဆစ်လွတ်ပြီးစစ်ရေးအရာအရေးယူဖို့ချင်းချောက်မှုကလည်းအပြီးသတ်သွားပြီဖြစ်ပါတယ်။ဒီတက်တွေဂမ်ဘီယားနိုင်ငံတွေဝင်မဲ့အစီအစဉ်ကိုအာဖရိကတမကဘက်ကရောကုလသမဂ္ဂလုံခြုံရေးကောင်စီတို့ကပါထောက်ခံထားတာဖြစ်ပါတယ်။ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ဂမ်ဘီယားနိုင်ငံရဲ့ခေါင်းဆောင်ယာယာဂျမားနိုင်ငံကနေထွက်ခွာသွားတာကြောင့်ရွေးကောက်ပွဲနိုင်ထားတဲ့အက်ဒမာဘော်ရိုကိုအာနာလွှဲပြောင်းပေးထိုင်ဖို့အတွက်လမ်းပွင့်သွားပြီလည်းဖြစ်ပါတယ်။ဆီနီဂေါနိုင်ငံကဂမ်ဘီယားတန်ယုံမှာပြီးခဲ့တဲ့ကြာသပတေးနေ့ကကြမ်းတက်စာချင်းဆိုထားတဲ့အက်ဒမာဘော်ရိုကတော့ဂမ်ဘီယားနိုင်ငံကိုပြန်မယ်လို့ခန့်မှန်းရပါတယ်ရှင်။